မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်ပြန်နေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံနဲ့တူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးဖို့ရည်ရွယ်ပြီးတူရကီကိုလာရောက်မဲ့အမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုလက်ခံတွေ့ဆုံမှာမဟုတ်တဲ့အကြောင်းတူရကီသမ္မတကပြောလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့လူလာသူလွတ်တော်မှတ်တည်းရဲ့အပြင်းထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုတ်ချွေမှုနှစ်ပတ်လည်အခြေပြမင်းကိုပြောမဲ့အစီအစဉ်ပြခဲ့ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူကြီးညာပေးတော့မှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆရာမေသတင်းလွှာရီမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုအပ်တဲ့အကြောင်
းအဲ့တော့အဓိကကတော့စည်ရင်းတွေပေးနေတာတဲ့အတိုင်းကျွန်တော်တို့လက်ခံတိုင်းမဲ့ကျွန်တော်တို့ verify လုပ်ပြီးတဲ့စည်ရင်းတွေလည်းကျွန်တော်တို့ပြန်ပေးပြီးပြီဘင်္ဂလားဒေ့ရှ်ဘက်က
အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်ပြောသွားတာပါသတင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလာနဲ့အတူမင်းမြနဲ့ကြောက်တော်ဘက်မှမြန်မာစစ်တပ်တိုက်ခိုက်ခံရတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခဲမြို့နယ်အနီးမှာတပ်မတော်နဲ့တအောင်းလက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းနွေရဲ့စကားဆစ်ထိုးပွဲကိုအမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်မှာကျင်းပခဲ့တဲ့အကြောင်းစရဲစိတ်ဝင်စားစရာသတင်းလာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလာတွေမတိုင်ခင်မှာအခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရထိတဲရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင
်။စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေကိုရပ်တန့်အောင်ဖိအားပေးဖို့ရည်ရွယ်ပြီးတူရကီကိုလာရောက်မဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီရိုကိုလက်ခံတွေ့ဆုံမှာမဟုတ်တဲ့ကြောင်းတူရကီသမ္မတရီချစ်တာယက်အာရဝန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကိုတူရကီဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကသာလက်ခံတွေ့ဆုံတော့မှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကတူရကီသမ္မတကပြောဆိုခဲ့တာပါ။သမ္မတတော်နဲ့ထရန့်ကတော့အပြစ်ခတ်ရဲစစ်ထားဖို့လိုလားကြောင်းမနေ့တုန်းကပဲအင်ဂျီတော်မှာပြောဆိုခဲ့ပါတယ်။ပြင်းထန်သော Facebook တက်ကတ်မှုတွေချမှတ်ထားပြီးလောရင်တူရကီနိုင်ငံကတံမဏိတင်သွင်းမှုတွေပေါ်အခွန်အတိုးကောင်မှဖြစ်တဲ့အကြောင်းလဲသတိပေးခဲ့ပါတယ်။တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးစီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုပြီးခဲ့တဲ့ဒီဇင်ဘာထဲမှာပဲစတင်လိုက်တာပါ။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ကတ်တပ်ဖွဲ့တွေက IS အစ္စလာမ်ဆွေးရောက်တွေကိုတိုက်ခိုက်ရမှာအဓိကမှာမိတ်ဖြစ်နေသဘောထားကြပါတယ်။အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းလိုက်တဲ့နယ်မြေကိုတူရကီကထိုးစစ်တွေစတင်လိုက်ပြီးရပ်ပိုင်းအခြေမှာတွားရောက်မဲ့အမေရိကန်ဒုသမ္မတရဲ့ခီးစဉ်အတွင်းမှာတော့တူရကီထိုးစစ်ချက်ချင်းရဆဲရင်းနဲ့ဆွေးနွေးညီနိုင်ဖြေရှင်းနိုင်မဲ့အခြေအနေတည်းရဖန်တီးအဓိကပြောဆိုမှာဖြစ်တဲ့အကြောင်းလဲအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အဖြေတစုံတရာမရမချင်းပြည်ထောင်ခအရေးယူမှုတွေချမှတ်ထားဖို့သမ္မတထရန့်ကဆုံးဖြတ်ထားတဲ့အကြောင်းထပ်မံပြောဆိုမယ်လို့လည်းဖော်ပြထားတာပါ။အပြစ်ခံရဆဲနိုင်မှုတတမန်ရေးအရကျိုးပန်းမှုကြီးဥစားပေးထားတဲ့အကြောင်းနဲ့လက်ရှိအခြေအနေကအမေရိကန်တပ်ဖွဲ့တွေအတွက်လည်းအန္တရာယ်ရှိသလိုဖမ်းဆီးထားတဲ့ IS သူကြော1000လောက်လွတ်မြောက်နိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတယောက်ကမနေ့ကပဲပြောဆိုထားပါရဲ့
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာလာရောက်ဖြေဆိုဖို့ခင်းစင့်ခေါ်တာကိုသမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေရူဒီဂျူလီယာနီနဲ့အကြီးအကဲအစိုးရအရာရှိတွေကငင်းဆန်ခဲ့ပြီးတဲ့နောက်မှာထရမ့်အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်တဲ့ကိစ္စပိုများလာပြီလို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကပြောပါတယ်ဒီမိုကရက်တွေဥဆောင်တဲ့အောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေဟာတစ်ဖက်သက်ကိုယ်တဘောနဲ့ကိုလုံနေတာဖြစ်ပြီးစင့်ခေါ်စာကလည်းရေပူရတိတ်ဆန်တယ်လို့ဒုသမ္မတမိုက်ပန့်စ်ယုံကတုံ့ပြန်ပါတယ်ပန်ဒဂွန်စစ်ဌာနချုပ်ကလည်းအခုကိစ္စကိုတရားဥပဒေကြောင့်အရအခုအချိန်မှာလိုက်နာဖို့မဖြစ်နိုင်ဘူးလို့ပြောဆိုထားပါတယ်။မင်းမြန်းစစ်ဆေးခံဖို့စင့်ခေါ်မှုကိုသမ္မတအင်ဂျီရောဘတ်ဂျက်ယုံကလည်းညှင်းပယ်ထားပါတယ်။ဒီမိုကရက်တစ်ပါတီကသမ္မတနောက်ဖြစ်လာနိုင်ရည်ရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့အထောက်အထားဆောင်ရွက်စာရန်တွေပေးအပ်ဖို့အတွက်အောက်လွှတ်တော်ကစင့်ခေါ်တောင်းဆိုတာကိုသမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေဂျူလီယာနီကလည်းညှင်းဆန်ထားပါတယ်။ဒါတွေဟာတရားမျှတရေးစုံစမ်းမှုကိုနှောက်ယှက်နေတာဖြစ်တယ်လို့စုံစမ်းမှုတွေကိုဥဆောင်လုပ်နေတဲ့ဒီမိုကရက်အမတ်အဲဒမ်ရှစ်ဖ်ကပြောပါတယ်စုံစမ်းမှုတွေကိုဆက်လုပ်နေတဲ့အောက်လွှတ်တော်မှာဒီကနေ့တော့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့အကြီးတန်းအကြံပေးဟောင်းတယောက်ဖြစ်တဲ့မိုက်တော်ကင်လီကိုလွှတ်တော်မှာတကပိတ်မေးမြန်းမှာဖြစ်ပါတယ်အင်ဂျီရောကတော့သမ္မတကိုတရားစွဲတဲ့မတင်ဆိုတာကိုအောက်လွှတ်တော်မှာအရင်မဲခွဲဆုံးဖြတ်ပြီးမှစုံစမ်းစစ်ဆေးမှုတွေကိုလုပ်တင်တယ်လို့ပြောကြားထားပါတယ်
American Democratic Party ကိုစားပြုသမ္မတလောင်းဖြင့်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့90ဆနှစ်ယောက်မနေ့ညကစကားဆက်ထွေးရမှာတော့သမ္မတ Donald Trump ဟာနိုင်ငံရေးအရမှားယွင်းတဲ့လုပ်ရည်တွေကိုကျူးလွန်ကြောင်းဆွဆဲခဲ့ကြတယ်လို့အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံပြောဆိုခဲ့ကြပါတယ်။သမ္မတကိုအရေးယူဖယ်ရှားနိုင်မှုတတလုံးမရေရာသေးပေမဲ့လည်းဒရင်းလေးပတ်ကြာစုံစမ်းစစ်ဆေးမှုတွေကိုထောက်ခံကြောင်းကိုယ်စားလှယ်အားလုံးကပြောဆိုခဲ့ကြပါဒီမိုကရက်90ရဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဆိုရင်လည်းအဖွဲ့စကားပြောချိန်မှာပဲသမ္မတအမေရိကန်တမိုင်းမှာအဖောက်ပြန်ဆုံးသူတူဖြစ်နေပြောဆိုလိုက်တယ်လို့စကားစစ်ထုတ်ပေါ်တစ်လျှောက်မှာလည်းဒီကိစ္စကိုအလေးထားပြောဆိုသွားပါတယ်ထောက်ခံမှုအများဆုံးရထားတဲ့ဒီမိုကရက်ကိုယ်စားလှယ်ရဲ့နောက်တူဖြစ်တဲ့ထက်လွတ်တော်မဲ့အလစ်ဘက်ဝါရင်ကလည်းတချို့ကိစ္စတွေကနိုင်ငံရေးရည်မှန်းချက်တွေထက်ပုံမူလေးနဲ့ချောင်းနဲ့သမ္မတထရန့်ဟာဥပဒေကိုချိုးဖောက်သူဖြစ်ပြီးဥပဒေထက်ဘယ်သူမှမရှိနိုင်တဲ့အတွက်အရေးယူရမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါစီရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အတွက် IS ဆွေးရော်တွေကိုနှင်းနှင်းရမှာအမေရိကန်ရဲ့မာမိဖြစ်တဲ့ကတ်တပ်ဖွဲ့တွေတူကီစစ်တပ်ရဲ့ချိန်မမှုတန်ခံရမယ့်အရင်နဲ့ရင်ဆိုင်နေရတဲ့ပုံမှာလည်းဒီမိုကရက်ကိုယ်စားလှယ်ကသမ္မတထရန့်ကိုအကြီးအကျယ်ထိုးနှက်ဝေဖန်ခဲ့ကြပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံကြားနှုတ်ထွက်ရေးသဘောတူညီမှုတွေရရှိနိုင်ဖို့နှစ်ဖက်တာဝန်ရှိသူတွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဒီကနေ့ဆက်ပြီးတော့ဆွေးနွေးနေကြပါတယ်ပုတ်ထူးနေ့ညနေတဲ့အထိဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့တာကြောင့် EU ရဲကနှုတ်ထွက်ရေးဗြိတိန်နိုင်ငံညှိနှိုင်းရေးမှူး David Frost နဲ့ EU ဘက်ကအဓိကညှိနှိုင်းသူ Michel Barnier တို့ဒီကနေ့နောက်ဆုံးနေ့အဖြစ်နဲ့ဆက်ပြီးဆွေးနွေးနေကြတာပါEU ဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲနတ်ဖန်ကြတာပြည်မှာရှင်းပါမှာမို့ဒီကနေ့အပိသက်သဘောတူညီမှုရနိုင်ဖို့ကြိုးစားနေကြပါတယ်။ဒါမှသာ EU ခေါင်းဆောင်တွေကြားသဘောတူမဲ့အချက်တွေကိုဆွေးနွေးနိုင်ကြမှာဖြစ်ပါတယ်။ခွဲထွက်ရေးဆိုင်ရာသဘောထားကွဲတဲ့ကိစ္စတွေကိုတိတိတသာလျှော့ချနိုင်ပြီလို့တော့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဗြိတိန်အောက်လွှတ်တော်ရဲ့ EU ရဲကနှုတ်ထွက်ရေးကော်မတီမှာဗြိတိန်နှုတ်ထွက်ရေးဆိုင်ရာဝန်ကြီးစတီဗင်ဘာကလေးအနေနဲ့ဆွေးနွေးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့ရှင်းပြဖို့ရှိနေပါတယ်။ EU ဘက်ကအဓိကညှိနှိုင်းရေးမှူးမီရှယ်ဘာနီယေကလည်း EU နဲ့ဗြိတိန်ညှိနှိုင်းမှုတွေအကြောင်းကို EU ကော်မရှင်အကြီးအကဲတွေတာမတ်ကြီးတွေကိုဒီကနေ့နေ့လယ်ပိုင်းကျရင်ရှင်းပြမှာဖြစ်ပါတယ်။အောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ဖို့ရက်သတ်မှတ်ထားတဲ့ဗြိတိန်နဲ့ EU ကြားမှာအဓိကဆွေးနွေးစရာဖြစ်နေတာကတော့မြောက်ပိုင်းအိုင်ယာလန်နယ်နဲ့ EU အဖွဲ့ဝင်အိုင်ယာလန်နိုင်ငံကြားနယ်စပ်အတားအဆီးတွေထားရေးမထားရေးကိစ္စဖြစ်ပါတယ်ရှင်။
ဒီရေမရီတန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရီကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်လေလာချာဆန္ဒပြပွဲတွေကြုံရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့လွတ်လပ်သူလွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ခံခဲ့မှုတွေကြောင့်ဒီကနေ့လွတ်တော်မှာအုပ်ချုပ်ရေးမှုကိလန်နှစ်ပတ်လည်အခြေပြမင်းကုန်းပြောမဲ့အစီအစဉ်တော်ရပြည့်နဲ့အဆုံးသတ်သွားပါရယ်အုပ်ချုပ်ရေးမှုလက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့စိုင်းပုတ်တွေကန်ဆောင်ထားတဲ့လွတ်တော်အမတ်တွေကလွတ်တော်ခန်းမတွေဝင်လာတဲ့အုပ်ချုပ်ရေးမှုကိုဆန္ဒပြခဲ့ကြတာပါနောက်ပိုင်းမင်းကုန်းပြောနေတဲ့အချိန်မှာလည်းအော်ရီကန့်ကန့်ခဲ့ရတဲ့အတွက်မင်းကုန်းစပြောပြီးတိတ်မကြခင်မှာပဲအဆုံးသတ်ခဲ့ရပါတယ်နောက်တစ်ချိန်လွတ်တော်ခမ်းမလေးပြန်ဝင်လာပြီးမင်းကုန်းစပြောကိုချိုးပန်းခဲ့ပေမဲ့ကန့်ကွက်မှုတွေပြင်းထန်လာတဲ့အတွက်လွတ်တော်ဥက္ကဋ္ဌအန်ဒရူးလုံးကအခမ်းအနားရနာကြောင်းကြေညာခဲ့ရပါတယ်နောက်ပိုင်းမှာတော့နှစ်ပတ်လည်ခြေပြမင်းကုန်းကိုအုပ်ချုပ်ရေးမှုလမ်းကရုံးမြင့်တန်ကြားကနေပြောကြားခဲ့ရတာပါအချိန်နှဲမှာပဲဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ပတ်သက်လို့တရုတ်ပြည်မှာရည်ရွယ်ဆွတ်ဖက်မှုတွေကိုပြစ်တင်ရှုတ်ချတာအပအဝင်ဒီမိုကရေစီတောက်ဆိုဆန္ဒပြသူတွေကိုထောက်ခံအားပေးတဲ့အစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်မှာမနေ့ကပဲအတည်ပြုခဲ့ပါတယ်ဒီနိုင်ငံရဲ့လူခွေချူပောက်မှုတွေနဲ့ပတ်သက်လို့စီးပွားရေးအကျိုးမြတ်ကိုကြည့်ပြီးပြည့်ပြည့်စုံစုံမပြောဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတဝန်းမှာလူခွေရေးအတွက်ပြောရေးဆိုခွင့်ဆွဲချွန်းရလိမ့်မယ်ဆိုပြီးတော့လေအတက်ကန်ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကပြောဆိုခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကဥဆောင်ချမှတ်နေတဲ့ပိတ်ဆို့တိုက်ခိုက်မှုတွေကိုကြော်လွှားသွားမယ်လို့ခေါင်းဆောင်ကင်ဂျွန်အန်ကကတိပြုကြောင်းအစိုးရပိုင်သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အခုလိုပြောကြားချက်နဲ့အတူနှင်းဖုံးနေတဲ့ Mount Baekdu တောင်ထိပ်ပေါ်မှာမြင်းဖြူစီးနေတဲ့ကင်ဂျွန်အန်ရဲ့ဓာတ်ပုံကိုဖော်ပြခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကိစ္စဆွေးနွေးနိုင်ဖို့ခုနလအတွင်းမှာပထမဆုံးညှိနှိုင်းမှုတွေပြပြခဲ့ပြီးရပိုင်းကြမှာပဲအခုလိုသတင်းထုတ်ပြန်တာလည်းဖြစ်ပါတယ်။အနာကဆောက်လို့ရနေရတခုကိုတွားလိလာခဲ့တဲ့ခေါင်းဆောင်ကင်ဂျွန်အန်ကနိုင်ငံမှာအခုလိုခက်ခဲတဲ့အခြေအနေတွေဖြစ်နေတာဟာအမေရိကန်ရဲ့မစင်မချင်းတန်ခတ်မှုတွေကြောင့်ဖြစ်တယ်လို့အပြစ်တင်ခဲ့ကြောင်းနဲ့ဒီအခက်အခဲတွေကိုခိုင်ခိုင်မာမာကြော်ဖြတ်သွားမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ KCN သတင်းကဖော်ပြပါရတယ်။ Mount Peak to Downtown Niayo, Nimbu Yoha, Nyokuriago, Sensa Ochonide, Kimmi Dazuya, Madari Chidamo, Tujavare, Natansa Dongunya Donga, Oza Nyangne, Tuya Ulego, Lojan, Tapchamu, Malokin at the car, Dongoria, Soya, American Soyarune, Nuclear Sanya, Sunimuri, Massa Dingi, Natansa Shekuni Donga at the car. Down table go Kim Jong and Takeraja. A good cup that the hard two jar elu lila the riga don't the Nijarawa. American name Yaguria jar, Shimson and Pinida Swinny Muri who she sent and bodre. Dizem Bama Gongi ma Tansu Tarago. American baga, Layobo adre. Yaguriaga, now some damaging beat Havari. American Damra Donald Trump name. Vietnam Nangama. February Larunga Dujia J. Swinny Wemma. Mabiamle Picket be there now. Napa goes Larija. But a mazon piale nina murigo, Sweden and Stockholm, you mark, Kula Zanga, look heavy, me, ma, yenge babu.
Japan and Namiope, Kaloma, Nimu Tare, Yakuya, Napalibo, Timorago, Japan countries on Tapoli, Lelan Shop, we get Javare, the Tang Apali, Nimu de Ringo, Denis Oima, Yashike, Bino, Kinle Timor, Lizzie, Lian Assisi, look at each other, Japan countries on Topoga, Piosu Giraba, Yakuya, Napantimori, Chesali, Shirade, Yamatu Tailu, Kore, Nemima.
ဒေါက်တာသောင်းကိုပြစ်တာလို့လဲဆိုပါတယ်နောက်ထပ်မြောက်ကိုရီးယားတမောစင်းကအယူအော်ကူညီတောင်းခံတာကိုလဲဂျပန်ငါးပတ်လုံးကစစ်ဆေးတမောစင်းကလက်ခံရရှိခဲ့တဲ့အကြောင်းဂျပန်အစိုးရတွင်းဝင်ချုပ်ယိုရှိဟီရိုဆူဂါကတင်ပြတော့တူကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်ဂျပန်နိုင်ငံနေရာတော်တော်များများကိုတိုက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ 63ဒေါ်လာချောက်တန်းခွဲသုံးဆွဲသွားမယ်အကြောင်းကိုလည်းသူကပြောပါတယ်မုန်တိုင်းတန်တင့်သူတွေအတွက်အစားအစာနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့အစိုးရဘတ်ဂျက်အထူးရန်ပုံငွေတွေကနေပြီးတော့ဒေါ်လာ6တန်းခွဲသုံးဆွဲသွားမယ်အကြောင်းကိုလည်းသူကပြောပါတယ်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏအပြည့်အစုံကိုမသိရသေးသလို့အစိုးရအနေနဲ့လိုအပ်ရင်ငွေထပ်တိုးသုံးဆွဲသွားမယ်လို့လည်းသတင်းစာရှင်းလင်းပွ
ပေါ်ဒူနီညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မနိုးပြောပြပေးခဲ့တာပါအခုလွှင့်ပေးနေတဲ့ Radio Day ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်အခုတော့သတင်းလာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်ပို့မယ့်အရေးအတွက်၅000ပါတဲ့စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုမနေ့ကပေးပို့ထားပြီးတော့ဒါဟာတတိယအကြိမ်မြောက်ပေးပို့တာလည်းဖြစ်ပါတယ်ဒုက္ခသည်တွေပြန်လက်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖွဲ့စည်းရုံနဲ့ပူးပေါင်းဆောင်ရွက်နေပြီးဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကအကြောင်းစုံကိုမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုအခုနောက်ဆုံးပေးပို့လိုက်တဲ့ဒုက္ခသည်စီးရင်အရဆိုရင်လူဦးရေ9000ရှိပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတတိယအကြိမ်မြောက်လူဦးရေစီးရင်ပေးပို့ခြင်းလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စီးရင်တွေကိုအခုလိုပေးပို့နေရတဲ့အစားရင်ပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုရလို့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနအဖွဲ့ဝင်ဖြစ်သလိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတုံးဝင်ဖြစ်တဲ့ဦးစိုးဟန်ကဖူယိုရီကိုအခုလိုပြောပါဗျ။
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာတဲ့ဆိုင်ကျွန်တော်တို့လက်ခံတိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလည်းကျွန်တော်တို့ပြန်ပေးပြီးပြီဘင်္ဂလားဒေ့ရှ်ဘက်ကိုကျွန်တော်တို့ကလည်းပြန်လည်လက်ခံတယ်လို့အစင်းနည်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြီးပြီပထမအကြိမ်ပေါ့နော်ဒါနှစ်ဖက် repatriation process စနိုင်ဖို့ကအများကြီးအရေးကြီးပါတယ်ဆိုတော့ဒါကတော့ဘင်္ဂလားဒေ့ရှ်ရဲ့ဟိုပြောင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လက်ရှိမှာမြန်မာအစိုးရကအာဆီယံအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့အစည်းနဲ့လည်း MOU လက်မှတ်ရေးထိုးပြီးဒီကိစ္စကိုပူးပေါင်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအဆင်ပြေလာအောင်တရုတ်အစိုးရကဦးဆောင်ပြီးမြန်မာဘင်္ဂလားဒေ့ရှ်တို့နဲ့သုံးမွေးဆိုင်ဝန်ကြီးအဖွဲ့ကြီးပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်အရေးအဖြစ်ရှာဖို့ကုလသမဂ္ဂညီလာခံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်။ပေးပို့ခဲ့တဲ့လူကြီးရဲ့စာရင်းနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြရလို့ဆိုပါတယ်။ဆွေးနွေးပွဲကနေရလက်ကောင်းတွေရခဲ့ရလို့အမေရန်အတွင်းဝင်ဦးစိုးဟန်ကပြောပါတယ်။
ဟုတ်ပါတယ်ကျွန်တော်တို့ဒီဟိုဒီထရိုင်လက်ဖရမီတင်းရဲ့အဓိကယူရချက်ကတော့ဒီတစ်ခိုင်းအချိန်နဲ့အရေးကိစ္စကိုအောင်မြင်စွာဖြေရှင်းနိုင်မှုဒါတွေ့ပြတာပါဒါအားလည်း very informal ပါ informal meeting မှာတို့တော့လည်းပဲဒါအကျိုးရှိပါတယ်ဒီဘင်္ဂလားဒေ့ရှ်မြန်မာတရုတ်တို့နိုင်ငံဝန်ကြီးချင်းတွေ့ပြီးတော့ဘယ်လိုဆက်လုပ်ကြမလဲဒီရဟန်းကြီးရဲ့အရေးကိစ္စဖြေရှင်းနိုင်ဖို့ပေါ့နော်အဲ့တော့အများကြ
ပြည်သူတွေကိုလက်ခံနိုင်မယ်လို့ယူရေကိုပြန်ပြောပြနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်။ပင်လာဒေ့ရှ်ကိုရောက်ဝါရဲ့ဒုက္ခသည်ရင်းနှီးပတ်သက်ပြီး2017ခုနှစ်ကမှမြန်မာပင်လာဒေ့ရှ်တရုတ်တုံ့နိုင်ငံတွဲဆောင်ခဲ့ကြပြီးအဲ့ဒီနှစ်မှာပဲကုလသမဂ္ဂညီလာခံမှာဒုတိယအကြိမ်တွေ့ခဲ့ကြပါတယ်။ အစိုးရချင်းတတိယအကြိမ်မြောက်စည်ရင်ပေးရကိုလုံဆောင်ထားပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ပြန်လည်လက်ခံရေးစခန်းကိုတော့စည်ရင်အတိအကျမပေးသေးကြောင်းတောင်မျိုးလက်ဝဲပြန်လည်လက်ခံရေးစခန်းကအဖွဲ့ခေါင်းဆောင်လူဝင်မှုကြီးကြပ်ရေးဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်က VOA
ကိုအခုလိုပြောပါတယ်ကျွန်တော်တို့ဒီဟိုပေါ့ဂျီတူဂျီကတော့ကိုအခုဆိုရင်ကျွန်တော်တို့ပြင်နေတာတတိယအတုပ်ပေါ့ဟိုပထမနဲ့ဒုတိယတော့အခုတည့်တဲ့အတိုင်းပဲဝင်လာခဲ့တာမရှိဘူးဟုတ်ဂျီတူဂျီနေနဲ့လေ ဒီခုကတော့ကျွန်တော်ကြားတာတော့အခုငါးတောင်းပေးတယ်လို့တော့ပြောတယ်ဗောနော်ဒါပေမဲ့လောလောဆယ်ကျွန်တော်တို့စီစီတောင်းဖြစ်လိမ့်မယ်ကျွန်တော်တို့စီကိုတော့စက်ချောင်းကိုတော့ကျွန်တော်တို့ဌာနနဲ့တစုံတရာကိုကျွန်တော်တို့ပြန်ပြီးတော့မှစီစစ်ထားတဲ့ဟာကိုပေးထားတာတော့လောလောဆယ်မရှိသေးဘူးကျွန်တော်တို့ဒီမှာပေးထားတော့အရင်ကျွန်တော်တို့နှစ်တောင်းကျော်ဗောနော်နှစ်တောင်းကျော်တွေကမှကျွန်တော်တို့ဆက်ပါဗောနော်စက်တစ်
ဟန်ကပြောပါတယ်။ပြည်ချိုင်းဝန်ကြီးဌာနအစီအစဉ်နဲ့ပြည်ပသတင်းဌာနတွေကိုဩဂုတ်လ29ရက်ကနေ31ရက်အထိရခိုင်ပြည်နယ်မောင်းတော်မြို့ကိုဖိတ်ပြီးစီစစ်ထားတဲ့ဒုက္ခသည်တွေပြန်ဝင်လာရင်တောင်မြို့လက်ဝဲနဲ့ငခုရချုပ်စိုးရေးစခန်းတွေမှာဘလို့အစီအစဉ်တွေလုပ်ထားရဆိုတာကိုရှင်းပြခဲ့ပါတယ်။အစိုးရချင်းသဘောတူညီချက်နဲ့မဟုတ်ပဲကို့အစီအစဉ်နဲ့ပြန်လာတဲ့သူတွေကတော့ရှိနေပါတယ်။နောက်ဆုံးစရင်အရဆိုရင်အယောက်260လောက်ရှိပြီးနောက်ထပ်ဆက်သွယ်လာတဲ့သူရေအတွက်ကတော့80လောက်ရှိရလို့သိရပါတယ်
။ကိုစောထဲတင်ပြပို့ထားရပါရှင်။အခုဆက်ပြီးတော့မင်းပြနဲ့ကြောက်တော့ဘယ်မှာမြန်မာစစ်တပ်တိုက်ခိုက်ခံရတဲ့တင်လှော်ကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရမှာမနေ့ကမြင်းမြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ကြောင်းကိုအေးအေးဘက်ကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကြောက်တော်မြို့နယ်ဘက်မှာလည်းပုံခွဲတိုက်ခိုက်ခဲ့တယ်လို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။နာနေချီဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေအပြင်အရက်သားပြည်သူအများအပြားလည်းအသက်ဆုံးရှုံးမှုတွေရှိနေပါတယ်။ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရဲ့ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးမနေ့ကလည်းနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတဲ့တပ်မတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်ခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစိုးဦးကပြောပါတယ်
ပန်းမြောင်ရဲ့အရှိကပါဖြစ်နေရတာဖြစ်နေကဝင်ကမနေ့ကပန်းမြောင်ရဲ့အရှိကတို့ကျွန်တော်တို့အထောက်အကူတောင်းနေတဲ့ကျောင်းတောင်းတောင်းလေးစောင့်တော်စစ်သားစောင့်တော်နဲ့ခြားပါဘောနော်အဲဒီဘာလို့ခဲ့လဲ
မနေ့ကမင်းကြမ်းမြို့နယ်ဒိုင်းတိုင်းရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ရခိုင်လက်နက်ကိုင်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းကြမ်းမြို့နယ်မှာအဲဒိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်တာရှိတယ်။အမှန်တည်းတိုက်ပွဲအသေးစိတ်တွေကတော့ဒီနေ့ရှိတော့မရောက်ပါဘူး
။စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အတွင်းဒိုင်းတိုင်းရွာသားတွေရွာကနေတိမ်းရှောင်နေရတယ်လို့ပန်းမြောင်းဒေသခံတူကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်စင်ဦးချံကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဘုံခွဲတိုက်ခိုက်ခံရတယ်လို့စင်ဦးချံကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ
်။စင်ဦးချံရဲ့ရွာပိုင်းနဲ့ရွာဟောင်းကြားမှာကောင်းတဲ့ပုံမှာဟုတ်တယ်။ဒီလိုကတော့အသေးချလိုက်တယ်လို့ပထမတစ်ခုပေါက်တယ်အကြီးပေါက်တယ်သူလာမငယ်တွေပေါက်တယ်တပ်မတော်စစ်ကြောင်းဖက်တယ်အဲ့ဒါမှခိုက်ခံမှုရောကမကြောက်ဘူး
။ဘုံပေါက်ကွဲမှုပြီးမြန်မာစစ်တပ်ဘက်ကပြစ်ကတ်မှုတွေရှိနေတယ်လို့ရွာတွင်လက်နက်ကြီးတွေကြားရောက်ခဲ့တယ်လို့စေဦးချံရွာသက်ကရွာသားတွေကပြောပါတယ်။ကြောက်တော်မြုပ်နဲ့တွင်မနေ့ကတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတဲ့အချိန်တွေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စောမင်းထွန်းကခုလိုပြောပါတယ်
။ကြောက်တော်ဘက်မှာတော့ဤဝစခန်းဘက်မှာတော့ကျွန်တော်တို့ဒီအီအီကနေပြီးမိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုတော့ရှိတယ်။နှစ်ဖက်လုံးမှာတော့ထိခိုက်ဒဏ်ရာရရှိလို့ပြည်ရှိပါ
စင်ဦးချံကျေးရွာဘက်ဘုံခွဲတိုက်ခိုက်တဲ့အချိန်တွေကတော့အသေးစိတ်မသိရသေးပေမဲ့တရက်ပိုင်းတွင်ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
စ ဆက်တော့ရနေတော့ရတော့ဒီပလဝမျိုးနေရဲ့အချက်ပိုင်းအခတ်တောင်ကျိုးပေါ့အဲ့ဒီမှာတက်ပြီးအတင်းထံဖြစ်တာရှိတယ်အဲ့ဒီမှာရန်သူတက်ကလည်းကြာဆုံးများတယ်နောက်ဒီရန်သူစီကနေပြီးတော့၆ဆေနမ၆ဆေလို့နော်အဲ့ဒါတွေအပါအဝင်ဒီလက်နေပစ္စည်းတွေတင်ချရမိတာရှိတယ်ဘာနောက်ပိုင်းတိုင်းစစ်စနာကျုပ်သမရပြောခွင့်ရပူမှုကြီးဝင်းစောဦးကပလဝမျိုးလည်းဖက်စိုက်ပွဲဖြစ်ပွားခဲ့ကြအောင်အတည်ပြု
ဒီကိုရှိတဲ့ပြည်ကမှုတွေရှိနေတယ်လို့ရွာတွင်လက်နက်ကြီးတွေကြံရောက်ခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွင်တိုက်ပွဲတွေပါဝင်ဘုံခွဲတိုက်ခိုက်မှုတွေနေစဉ်လို့ဖြစ်ပွားနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံပြည်သူ80ကျော်တိတ်ဆုံမှုဖြစ်ပွားခဲ့တယ်လို့တရားနယ်စေကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ပြ ဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးမှုတွေတဖက်နဲ့တဖက်ယုံကြည်မှုတွေကိုရပ်တန့်အောင်ပြုလုပ်ခဲ့ပါတယ်။
နိုင်ငံဝင်သတင်းပေးပို့ထားတာပါတဆက်သေးမှာပဲရှမ်းပြည်နယ်ဘက်မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမှာတပ်မတော်နဲ့တအောင်လက်နက်ကိုင်အဖွဲ့တို့ဒီမင်းနဲ့6နာရီဝန်းကျင်မှာတိုက်ပွဲဖြစ်ခဲ့လို့ဒေသခံတွေကပြောပါတယ်နှစ်ဖက်ပစ်ခတ်မှုတွေကြောင့်အနီးအနားကဒေသခံတချို့မြို့ပေါ်ကရက်ွက်တည်စီက
ဒီနေ့ကတော့ဒီရင်းလေးပေးနေတာနဲ့ဆိုင်ကျွန်တော်တို့လက်ခံတိုင်မဲ့ကျွန်တော်တို့ကလက်နဲ့ကြည့်တွေ့ကြံရောက်ခဲ့တယ်လို့ထေတာခံတွေကပြောပါတယ်။အဲ့ဒီနောက်ကရွာကန်30လေးဦးကတော့ကုခိုင်မျိုးပေါ်ကရက်ကွက်နှစ်ပတ်ကိုထွက်ပြေးတိမ်းရှောင်နေကြပြီးအသက်ကြီးတဲ့သူတွေကတော့ရွာထဲမှာအိမ်ဆောင်နေခဲ့တယ်လို့မန်ချက်ရွာကန်ဦးအိုက်ခိုကပြောပါတယ်။
ဒီမနက်မှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမတော်သတင်းမှပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်စော်မင်းထွန်းကတော့အခြေအနေမသိရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အပြစ်ရစေးအန်စီရဲ့လက်မှတ်ထိုးတာ၄နှစ်ပြည့်ခဲ့တဲ့မနေ့ကတော့တမတော်နဲ့ MNDAA,
တီအန်အန်အေတို့ကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။အော်ဒူဘာနာ59ရဲ့တုံးကတော့ကျွန်တော်တို့နတ်စလတ်တောင်ကျမ်းဘက်မှာဖြစ်ပြုဖြစ်ပွားခဲ့တာလေးရှိတယ်။MNDA နဲ့တီအန်အန်လေးနဲ့ပူးပေါင်းအင်အားဖြစ်တဲ့ညနေ၄နာရီတောင်မှာတိုက်ပွဲဖြစ်နေချိန်အနီးမှာရှိတဲ့မတန်ဆွမ်းကျောင်းကကျောင်းသားတွေကတော့ဘုံးခုချင်းနဲ့ရှောင်းပုံးနေခဲ့ရတယ်လို့ကျောင်းတာဝန်ခံမိုင်းမိုင်းကပြော ဒီရောဟိုဘယ်လိုပြောမလဲအတန်ပေါင်းဆုံးအဲ့လိုကြားနေရဆိုတော့ကျမတို့နေတဲ့နေရာနဲ့တိတ်မဝေးဘူးလို့ပြောရမှာပေါ့တောင်ပေါ်မှာကြားနေရတဲ့လက်နက်တန်တွေကြောင့်ဒေတာခန်တွေကရွာဘက်ကိုရောက်လာမှာကိုစိုးရိမ်လာကြောင်းမြို့ပေါ်ကအမျိုးတွေစီတူးစုနဲ့တူထွက်ပြေးတင်းရှောင်နေကြကြတာပါအရင်ကလည်းအခုလိုတာရကတွေရှိခဲ့လို့ကျူရှောင်နေရလို့ထွက်ပြေးလာသူတွေကိုလက်ခံထားတဲ့ခမ်းမက်ကဆိုပါတယ်
ဒီရွာနဲ့မသိမရင်လေးပါ။ထုံးကြီးကြောင်ရဲ့နောက်ကတောင်ပေါ်ဆိုပေမဲ့လည်းရွာနဲ့နေနေလေးဆိုတော့ရွာမှာမဖြစ်ဘူးလို့ပြောလို့မရဘူး။အဲ့လိုဖြစ်အဲ့ဒီအနေထားမှာအဲ့ဒါကြောင့်သူကသွေးရင်တကြီးနဲ့ကြီးဖို့ဆိုမလွယ်တော့ဘူးလေ။အဲ့ဆိုတော့သူတို့ဒီဘက်ကသွေးရင်ရတဲ့အပိုင်းလေးပါတယ်။ဒီမှာထဲမှာကြာလာဘူးဆိုလို့ရှင်လေ။ဟိုမလွယ်တာချောင်းနေရမယ်ဆိုသွေးရင်စိတ်တည်နေ
ဒီကနေ့မှာဖြစ်တာမဟုတ်ပေမဲ့ထွက်ပြေးတိမ်းရှောင်နေတဲ့ရွာကန်တွေကတော့အိမ်ပြန်မှုကိုအခြေအနေစောင့်ကြည့်နေတယ်လို့ဆိုပါတယ်။
ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကိုအိုဟိုင်းယိုပြည်နယ်မှာကျင်းပခဲ့တာမှာကိုယ်စားလှယ်လောင်းတရားစင်လောက်ပါဝင်စကားစစ်ထိုးခဲ့ပါတယ်။အင်္ဂါနေ့ကျကကျင်းပတဲ့ဒီစကားစစ်ထိုးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူရဲ့တွင်နဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးခဲ့ကြတယ်လို့ကျမ်းမာရေးဝင်ငွေမညီမျှမှုစီးရဲကအမေရိကန်တပ်တွေပြန်ယူသိမ်းခဲ
ည်းဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့သူ့သားရဲ့ယူကရိန်းနဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာအဓိကထားပြောစရာအကြောင်းအရာဖြစ်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ကအခုလိုခြေပပါတယ်
Rudy Giuliani, the president and his thugs.
Rudy Giuliani ပါဝင်သမ္မတနဲ့သူ့ရဲ့လက်ပါစီတွေကတကယ်အလိညာရေးဆိုတာတတိပြခဲ့ကြပြီးပါပြီ။ဆိုတော့ဒီကအယုံဆိုင်ရမှာက Donald Trump ပါ။ကျွန်တော်ဒီမိုကရက်သမ္မတလောက်ဖြစ်လာမှာကို तू ကမလိုလားပါဘူး။ ကျွန်တော်သာကိုစလဲဖြစ်လာခဲ့ရင်သူပြတ်တက်ရင်းနေမှာသိနေတဲ့ကြောင့်ကျွန်တော်ကိုသိခါချနေတာပါ
ကိုယ်စလဲလောင်းအလုံးကသမရကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးနေတာကိုထောက်ခံကြပါရယ်အဲ့ဒီထဲမှာဘိုင်ဒန်ပြီးရင်လူကြိုက်အများဆုံးမက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမန်အဲလိဇဘက်ဝါရန်လည်းပါဝင်ပါရယ်
Impeachment is the way
သူအနေနဲ့ဥပဒေကိုအကျဉ်းချင်းချိုးဖောက်ပေမဲ့ပြစ်ဒဏ်မခံရဘဲကင်းလွတ်ခွင့်ရနေတာမျိုးမဖြစ်အောင်လို့အရေးယူမှသာဖြစ်ပါလိမ့်မယ
်နှလုံးရောဂါကြောင့်မက်ဆာစီယုံမှုရန်နာထားတဲ့ဘာမောင်ပြည်နယ်ထက်လွတ်တော်အမန် Bernie Sanders လည်းဒီစကားစစ်ထိုးပွဲမှာပါဝင်ခဲ့ပါရယ်သမရကိုအရေးယူဖို့ကိစ္စရပ်ပြန်တခြားကိစ္စရပ်တွေပေါ်အာရုံစိုက်ကြဖို့လဲသူကအခုလိုသတိပေးပါရယ
် But I think what would be a disaster
ကိုရေးရွေးကိစ္စတော့ကျွန်တော်တို့အားလုံးကအာရုံစိုက်လုံနေကြတယ်အမေရိကန်89တန်းရဲ့ဂျမားကြီးကိစ္စရပ်တွေကိုမေးထားတယ်လို့အမေရိကန်တွေကယုံကြည်သွားရင်ခြားတကယ်ကိုမကောင်းတဲ့ကိစ္စရပ်ပါ
သမရကိုတရားဆွဲဆိုဖို့ဟာဒီမိုကရက်တီရဲ့ဥတီချက်လို့သာမြင်ကြရင်ဒါဟာစိုးရင်စရာပါလို့ထောက်ပြသူတွေလည်းရှိပါတယ်။နယူးဂျာစီပြည်နယ်ထက်လွတ်တော်မက်ကိုရီဘူဂါက
I understand the outrage that we all
ဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်လို့အားလုံးစိတ်ကြက်လက်ပြက်ဖြစ်နေတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့ဒီကိစ္စကိုကြိုက်တွေ့တဲ့နေရာမှာဂုံတိတ်ခါရှိရှိနဲ့နိုင်ငံကောင်းကျိုးကိုဥထိတ်ထားစွမ်းရမှာဖြစ်ပြီးတော့စိတ်ဝမ်းကွဲစရာမျိုးရှောင်ရှားရပါမယ်။
စကားစစ်တိုးပွဲမှာဂျမားရေးလက်နက်ကင်ဆောင်မှုထင်းချုပ်ရေးစီးရီးယားကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းခဲ့တာစတဲ့အကြောင်းအရာတွေလည်းရှင်းနေကြပါတယ်။သမရကိုစလေလောင်းမြို့တော်ဝန်ဖိဘူတဂျစ်က
The slaughter going on in Syria is not
စီးရီးယားမှာကြီးကျယ်လူတွေဒုက္ခရောက်သေဆုံးတာဟာအမေရိကန်တွေရှိနေလို့မဟုတ်ပါဘူး။ဒါဟာအမေရိကန်စံတန်မိုးတွေကိုမျက်ကွယ်ပြုပြီးဘာမိတ်တွေဒုက္ခရောက်အောင်အမေရိကန်တပ်တွေပြန်ဆုတ်ခွာလာခိုင်းတဲ့သမရကြောင့်ဖြစ်ပါတယ်။
မင်းဒီဆိုတာထက်လွတ်တော်အမတ်အေမီကလိုဘူချာကလည်းသမရရဲ့ဆုံးဖြတ်ချက်ကိုဝေဖန်ပါတယ
် I'd like to hear from him about
တူနေမဟာမိတ်တွေတည်ကြည်ပျက်စီးပြီးတော့ရုရှားကသူတို့ကိုဝင်ပြီးအကွယ်ပေးနေတာပူတင်အကြိုက်လုတ်ပြန်နေတာဒါတွေဟာအမေရိကန်သားမဟာအင်အားကြီးဆက်ဖြစ်ရမယ်ဆိုတဲ့ဆောင်းပုံးနဲ့ဘယ်လိုအဆက်တလဲဆိုတာကိုသူစီကကြားချင်ပါတယ်အခုတော့အမေရိကန်ကမဟာအင်အားကြီးဆက်ဖြစ်မနေဘဲနဲ့ရုရှားကပဲမဟာအင်အားကြီးနိုင်ငံဆက်ဖြစ်နေတာပါ
ဒီမိုကရက်သမရကိုယ်စားလှောင်းတွေရဲ့နောက်တစ်ကြိမ်စကားစစ်တပွဲကိုလာမယ့်နိုဝင်ဘာ20ရက်နေ့ဂျော်ဂျီယာပြည်နယ်မှာကျင်းပမှာပါခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOE ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ် VOE ကိုတေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံရှေ့မြောက်ဘက်မှာတူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးဖို့ရည်ရွယ်ပြီးတူရကီကိုလာမယ့်အမေရိကန်ဒုတိယသမ္မတမက်ပင်စတန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုတို့ကိုလက်ခံတွေ့ဆုံမှာမဟုတ်တဲ့ကြောင်းတူရကီသမ္မတရီချစ်တာရိုဝန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကိုတူရကီဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကသာလက်ခံတွေ့ဆုံတော့မှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကိုတူရကီသမ္မတကပြောလိုက်တာပါ။သမ္မတ Trump ကိုယ်တိုင်လာမယ်ဆိုရင်တော့တွေ့မယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတ Donald Trump ကိုတရားစွဲနေရေးအောက်လွှတ်တော်ရဲ့စွန့်စားစစ်ဆေးမှုတွေမှာလာရောက်ဖြေချဖို့ဆင့်ခေါ်တာကိုသမ္မတရဲ့ပုဂ္ဂိုလ်ရေးရှင်ရူရီဂျူလီယန်နီနဲ့အကြီးအကဲဆွေးနွေးရာရှိတွေကငင်းဆန်ခဲ့ပြီးတဲ့နောက်မှာပဲ Trump ဆွေးရဘက်ကစွန့်စားစစ်ဆေးမှုတွေကိုလျှော့ရှက်မှုတွေပုံများလာနေတဲ့အကြောင်းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ကနေကပြောဆိုလိုက်ကြပါတယ်။ဒီမိုကရက်တွေဦးဆောင်တဲ့အောက်လွှတ်တော်ရဲ့စွန့်စားစစ်ဆေးမှုတွေကတစ်ဖက်တစ်ကိုယ်စားဘောနဲ့ကိုလုံနေတာဖြစ်ပြီးဆင့်ခေါ်စာကလည်းရေဝီယာဆန်လုံးနဲ့ဆိုပြီးဒုသမ္မတ Mike Pence ကတုံ့ပြန်ထားတာပါ။အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုယ်စားလှယ်စနစ်ရောက်မင်းညာကစကားစစ်ထိုးရမှာသမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရမှားယွင်းတဲ့လုပ်ရည်တွေကျူးလွန်ကြောင်းဆွဆွဲခဲ့ကြပါတယ်။သမ္မတထရန့်ကိုအရေးယူနိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံတဲ့အကြောင်းကိုယ်စားလှယ်အားလုံးကပြောဆိုခဲ့ကြတာပါ။လေးလချာဆန္ဒပြပွဲကြုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီလူလာစုလွတ်တော်မတ်တရဲ့ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုတ်ချွေရမှုကိလန်နှစ်ပတ်လည်ခြေရမင်းငုံပြုံးမဲ့အစီအစဉ်တွဲတစ်ပြက်နဲ့ဆုံးသက်သွားပါတယ်။အုတ်ချွေရမှုရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့စိုင်းပုတ်တွေကိုကန်ဆောင်ထားရတဲ့လွတ်တော်မတ်တွေကလွတ်တော်ခန်းမတွေဝင်လာတဲ့အုတ်ချွေရမှုကိုစတင်ဆန္ဒပြခဲ့ကြတာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။အခုကျမတို့အသံလွှင့်ပေးနေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOE နေ့စဉ် TV အစီအစဉ်တွေကိုစောင့်မျှကြည့်ရှုနိုင်ပါတယ်ရှင်။ VOE အစီအစဉ်တွေကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this